မြောက်ဦးမြို့နယ်နဲ့အမ်းမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပါပစ်ခတ်နေကြပါတယ်။မနေ့ကတော့မြောက်ဦးမြို့နယ်အုပ်ဖို့ခန့်ကျေးရွာမှာလက်နက်ကြီးကြီးကြပြီးအရသာ၄ယောက်ဒဏ်ရာရသွားပါတယ်။ဒီကနေ့အထိရခိုင်မြောက်ပိုင်းကနောက်ဆုံးရတိုက်ပွဲသတင်းတွေကို VOA သတင်းတောက်ကိုသက်နိုင်ကပြောပြပေးထားပါတယ်ရှင်။
အမ်းမြို့နယ်နဲ့မြောက်ဦးမြို့နယ်တွင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေဟာမနေ့ကအထိပြင်းထန်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့ကလည်းမြောက်မြို့နယ်အုပ်ဖို့ခန့်ချေရွာဒီမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းပေါက်ခွေပြီးပြန်လည်ပြစ်ခတ်တာကြောင့်အသက်တစ်နှစ်ကျော်ကလေးအပါအဝင်အရသာ၃ဦးဒဏ်ရာရရှိခဲ့တယ်လို့မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစင်ကပြောပါတယ်
။ဟုတ်ကဲ့မနေ့ကညနေ၃နာရီလောက်မှာပေါ့နော်။တပ်မတော်ဒီတင်းကျစ်တော်ဖရာတင်းကျစ်တော်တောင်မှာရှိတဲ့တပ်မတော်စစ်ကြောင်းကနေပြီးတော့ဒီအုပ်ဖို့ခန့်ဖက်ကိုဆင်းလာတယ်အဲ့ဒီအချိန်မှာမိုင်းပေါက်တာလားဘာဖြစ်တာတော့မသိဘူးပေါ့နော်အဲ့ဒါကြောင့်အဲ့ဒီတပ်မတော်စစ်ကြောင်းကနေပြီးတော့ပြစ်တဲ့အချိန်မှာဒီဥပ္ပောကံက၄ယောက်တန်းရသွားတာရှိတယ်အဲ့ဒီ၄ယောက်ကိုအခုမြောက်ဦးစေးကိုပေါ်ထားတယ်အမြောက်ကံနေတော့မနေ့ကဒီဒီနေ့လုံးလုံးလောက်ကြာနေရတယ်ပေါ့နော
်ဥပ္ပောကံကြေးရွာကဒဏ်ရာရရှိတော်သူတွေကိုမြောက်ဦးစေးုံကိုပို့ဆောင်ထားပြီးအဲ့ဒီထဲကကလေးရဲ့ဒဏ်ရာရှင်တွေစိုးရင်ရတယ်လို့အုပ်ဖို့ကံကြေးရတာတူဦးကပြောပါတယ်
။အော်ကလေးကတနည်းကျကလေးကသူကဟိုရှေ့တော့ပါလာတယ်ဗျာ။ရှေ့တော့မှနည်းနည်းပါဖြစ်တော့တယ်။သူကတော့ကလေးဆိုတော့နည်းနည်းစိုးရင်တော့ဟုတ်ကဲ့အခုလက်ရှိမှာပဲရှိသေးတယ်
။ဒါအပြင်အမျိုးနေဖက်မှာလည်းလက်နက်ကြီးတန်တွေကိုတနေကုန်ကြနေရပြီးစစ်လင်တွေလည်းတနေကုန်ပြန်ဝေးနေတယ်လို့အမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ်။
ကိုယ်ရဲ့မနစ်များကတော့ည9နာရီအချိန်လောက်ထိတော့ချစ်ခွဲ9နာရီပေါ့နော်အဲ့ဒီချိန်လောက်တော့အတန်လေးကြာနေရတယ်လက်နေကြီးနဲ့ပြတ်တန်နေတယ်ဒါကတော့ကျွန်တော်တို့ကလည်းအတူတူပဲဖြစ်တယ်ငါဆိုတော့ကျွန်တော်ကြာနေရတာကတော့ဒီလေယံလေးပြန်နေတယ်ပြန်ပတ်နေပြည့်ရင်လက်နေကြီးအတန်လေးကြာနေရတာပေါ့နော်ချင်းချင်းနဲ့အဲ့ဒါလေးတော့ဒီရဒါပဲဆက်ဆက်ရင်ဆိုင်တိုက်ပွဲလားသူဒီမှာဘလို့ဖြစ်နေတယ်လို့ဆိုတော့ကျွန်တော်တို့ကခက်တယ်လေတော့ဘဝ
ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ကင်အေအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပေါ်တာတွေရှိပြီးအသေးစိတ်ရှက်လက်ကိုမသိရသေးပေမဲ့မြောက်ဦးမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
။ကျွန်တော်တို့နဲ့တော့အဲ့ဒီမြောက်ဦးဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဗျ။အဲ့မှာမြောက်ဦးဘက်မှာတိုက်ပွဲဖြစ်တာမရှိဘူး။ဟိုမြမစစ်တပ်ကနေပြီးတော့ဒီတော်ကိုနေပြီးတော့ဒါအတလတ်ကြီးပေါ့နော်သူတို့လက်နက်ကြီးနဲ့ဒီဆက်ဖြစ်တယ်လို့ပြီးကြတယ်။အဲ့ဒီမှာ၄-၃ယောက်နဲ့ဒါဒီပြည်ကံရသွားတာတိုက်ပွဲချင်းတယ်လို့တို့ပြရတယ်ဒါပေမဲ့အသေးစိတ်တော့ကျွန်တော်စီတော့ဘာမှမရောက်ပါဘူ
းရခိုင်တိုက်ပွဲရှင်နေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကိုဗီရော်ရေကဆက်တွေ့ခဲ့ပေမဲ့လည်းတစုံတရာအတည်ပြုချက်မရရှိခဲ့ပါဘူးအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တစ်နှစ်တာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွင်မှာအရသာတည်ဆုံးသူ120ကျော်ရှိပြီးထိခိုက်ဒဏ်ရာရရှိသူ230ကျော်ရှိတယ်လို့ရခိုင်လူမှုအဖွဲ့စည်းတွေကစီရင်ကောက်ယူထားကြပါတယ်ရခိုင်လက်နက်ကင်အေအဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအရှိရှာဖို့ကြိုးစားနေတယ်လို့တပ်မတော်ဘက်ကလည်းရခိုင်ပြည်နယ်မှာအရှိရှာနေထိုင်တာကိုလက်မခံတာကြောင့်ရခိုင်မြောက်ပိုင်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေမှာဖြစ်တယ်လို့ရခိုင်ရဲလင်းလာတုံသက်သူတွေကတုံသက်ထားကြပါတယ်